အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကလှုပ်ခတ်ခဲ့တဲ့အင်းအပြင်းငလျင်နဲ့ဆူနာမီလှိုင်းတံကြောင့်တေဆုံးသူ1200ကျော်ရှိသွားပြီဖြစ်ပါတယ်။ဘေးဒဏ်အဆိုးအဆုံးခံခဲ့ရတဲ့ပါလူမြို့ကနေသတင်းပေးပို့ချက်တွေမှာတော့မြို့ခံတွေကအစားအသောက်နဲ့ရေတန့်ရဖို့အတွက်ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေတဲကိုဝင်ရောက်လှည့်ရနေကြတယ်လို့ဖော်ပြကြပါတယ်။အစိုးရဘက်ကအရေးပေါ်ကူညီထောက်ပံ့ရင်းနှေးကွေးလွန်းလာကြောင်းမကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုတွေ့လို့တွင်ညာမြို့တဝန်းကအပြည့်စည်တွေချမှာကဲစေးအဖွဲ့တွေတူးဖော်နေကြဆဲဖြစ်ပေမဲ့ဆက်ရန်တရားကြီးတွေမရှိတာကြောင့်နှောင့်နှေးကြံ့ကြာနေပါတယ်။ပါလူမျိုးကပြိုကျနေတဲ့ Rawraw ဟိုတယ်မှာအနည်းဆုံးလူပေါင်း50လောက်ပိတ်မိနေတယ်လို့လည်းယူဆထားကြပါတယ်။ပြခဲ့တဲ့တောက်ချာနေကပြင်အား 9.5 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီး6မီတာလောက်မြင့်တဲ့ဆူနာမီလှိုင်းလုံးကြီးတွေတန်းကြောင့်တေဆုံးသူအရေအတွက် 1,234 ယောက်ရှိသွားပြီလို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲရေးဌာနကအင်္ဂါနေ့မှကြေညာပါတယ်ပါလူမျိုးတွင်းကအိမ်တွေအဆောက်အုံတွေအများအပြားပြိုကျခဲ့တာကြောင့်ဒေသခံ 9,000 လောက်ရွှေ့ပြောင်းထားရပါတယ်ဆူနာမီရေလိုင်းတံကြောင့်ဆူလာဝေစီကျွန်းပေါ်ကလမ်းတွေတံတားတွေကိုတိုက်စားသွားပြီးလေစိတ်လဲပျက်စီးခဲ့တာကြောင့်ကုညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့နှေးကွေးနေပါတယ်စစ်တပ်ရဲ့ကုန်တင်လေယာဉ်ဒါမှမဟုတ်လဲလေကြောင်းလိုင်းလေယာဉ်နဲ့ကျွန်းကနေထွက်သွားလို့ရမလားဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္လာနေ့တုန်းကလည်းလူပေါင်း3,000လောက်လေစိတ်ကိုရောက်လာခဲ့ကြပါတယ်ပါလူမျိုးအနည်းကခရိုင်3ခုကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေရောက်ရှိသွားကြပြီဖြစ်ပြီးတည်ဆုံးသူအရေးအတွက်တိုးလာနိုင်တဲ့အပေါ်အရေးပေါ်တာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ခရိုင်3ခုပေါင်းမှာနေထိုင်သူလူဦးရေကတသန်းကျော်ရှိနေတာဖြစ်ပါတယ်။